America in Burmese.
Mingla Washi. VOA American တိုင်းရဲ့2019ခုနှစ်နိုဝင်ဘာလ22ရက်တောက်ကြနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 19 25တို့ကနေနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့2016 American သမ္မတရွေးကောက်ပွဲကိုနှောက်ယှက်တာဟာရုရှားမဟုတ်ပဲယူကရိန်းသာဖြစ်တဲ့အကြောင်းပြောနေတာတွေဟာစိတ်ကူးရင်ဆန်တဲ့ပြောဆိုချက်တွေဖြစ်နေအင်ဂျီရောအစ်မြင့်ရရှိဟောင်းကပြောဆိုလိုက်ပါတယ်။ ICJ နိုင်ငံကတရားရုံးမှာမြန်မာနိုင်ငံကိုတရားစွဲထားတဲ့အမှုနဲ့ပတ်သက်လို့အတိုင်ပင်ခံပုဂ္ဂိုလ်ခုရဲတွားရောက်ခုခံချေပါဖို့ဆုံးဖြတ်ချက်ကိုကြိုးဆိုတဲ့အကြောင်းရုရှားတမ်မတ်ကြီးကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မုံနဲ့အတူကြီးညာပေးသွားမှာပါ။
အခုညနေပိုင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာလေးတွေမှာတော့အမေရိကန်သမ္မတကိုအရေးယူရေးကြားနာစစ်ဆေးမှုတွေကိုသမ္မတနဲ့သူ့ရဲ့ Republican Party ကခုခံညှင်းဆုပ်နေကြတာဟာမဲဆန္ဒရှင်လူလူရဲ့အမြင်ကိုဘယ်လိုပြောင်းလဲစေနိုင်မလဲဆိုတော့အမေရိကန်ရဲ့နိုင်ငံရေးအခြေအနေသတင်းလွှာတစ်ပုဒ်နဲ့အတူမြန်မာပြည်သတင်းလွှာလေးမှာတော့အာဆာအဖွဲ့နဲ့အစိုးရတပ်တို့အပြန်အလှန်ပစ်ခတ်ခဲ့တဲ့အခြေအနေမှာ
အာဆာကျန်တဲ့တောင်းတဲ့လူရှင်းတွေ့ရှိတဲ့ဆိုလို့ပြစ်ခတ်ခံခဲ့ရတာအလောင်းနှလောင်းနဲ့အရှင်သုံးပေါက်ရပါတယ်
တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရေးမှူးရဲ့ VOA ကိုပြောကြားချက်နဲ့အတူထုတ်လွှင့်ပေးသွားပါမယ်။အဲဒီနောက်ရခိုင်လက်နက်ကိုင်အဖွဲ့ AA ကတရားစီမံကိန်းအတွက်ပစ္စည်းတယ်လာတဲ့ကားတန်းကိုတိုက်ခိုက်ခဲ့တဲ့အကြောင်းကိုလည်းသိကြရမှာပါ။အခုရင်ဆုံးတော့တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်တို့ပြောပြပါမယ်ရှင်။
2016 American သမ္မတရွေးကောက်ပွဲကိုကြားဝင်နှောက်ယှက်ခဲ့တာရုရှားနိုင်ငံကမဟုတ်ပဲယူကရိန်းနိုင်ငံကသာဖြစ်ကြောင်းပြောဆိုနေတာတွေဟာစစ်ကူးရင်ဝတ္ထုဆန်ဆန်ပြောဆိုချက်တွေသာဖြစ်တဲ့အကြောင်းအင်ဂျီရောအမျိုးသားလူညွန်ရေးကောင်စီအကြံပေးရရှိဟောင်းကသမ္မတဒေါ်နယ်ထရန့်ပေါ်အရေးယူသင့်မသင့်စုံစမ်းစစ်ဆေးနေတဲ့အောက်လွတ်တော်မှာပြောဆိုလိုက်ပါတယ်ရုရှားဆိုင်ရာအကြံပေးရရှိဟောင်းဖီယိုနာဟဲရဲ့အောက်လွတ်တော်ထောက်လှမ်းရေးကော်မတီရှိမောက်မနေ့ကထွက်ဆိုချက်ဟာသူရွေးကောက်ပွဲမှာအနိုင်ရအောင်ရုရှားကကြားဝင်အကူအညီပေးတယ်ဆိုတာမှန်မှန်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ညှင်းဆုပ်ချက်ကိုလက်ခံထားတဲ့သမ္မတထရန့်ရဲ့ပြောဆိုချက်နဲ့တော့လုံးဝကွဲလွဲနေတာပါ။အလွတ်တော်ရဲ့စုံစမ်းမှုမှာအထူးကအာရုံစိုက်နေတဲ့ဇူလိုင်လ25ရက်နေ့ကယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီနဲ့တယ်လီဖုန်းဆက်ပြောဆိုမှုမှာတော့လာမယ့်2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီကသမ္မတလောင်းဖြစ်ရှင်ပြိုင်မှုကြိုးပမ်းနေသူတွေနဲ့ရှည်ရန်ရောက်နေတဲ့ဒုသမ္မတဂျိုးဘိုင်ဒန်နဲ့ပတ်သက်လို့စုံစမ်းဖို့နဲ့ပြီးခဲ့တဲ့2016သမ္မတရွေးကောက်ပွဲမှာပြန်ပြက်ဖြစ်ခဲ့တဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကိုယူကရိန်းကကူညီခဲ့တယ်လို့ဆိုတဲ့ထင်မြင်ချက်တွေကိုစုံစမ်းဖို့သမ္မတထရန့်ကပြောဆိုခဲ့တာပါယူကရိန်းဆိုရကစုံစမ်းစစ်ဆေးဖို့အမေရိကန်ဆိုရရရှိရဲ့ကြိုးပမ်းမှုတွေဟာပြည်တွင်းနိုင်ငံရေးအကျိုးမြတ်တွေအမေရိကန်ရဲ့နိုင်ငံခြားရေးရည်မှန်းချက်တွေကနေတွေ့ဖဲတဲ့လောက်ရဖြစ်နေလေအချံပေးရရှိအောင်ဟေးကထွက်ဆိုသွားပါတယ်ဘုံလူနေတုန်းကလွတ်တော်မှာထွက်ဆိုခဲ့တဲ့ဥရောပသမ္မတက EU ဆိုင်ရာတမ်မတ်ကြီးဂေါ်ဒန်ဆွန်လန်ဟာလည်းသမ္မတနဲ့ထိတ်တန့်ဆွေးနွေးတောင်းရှိသူတွေဟာယူကရိန်းဆိုရကစုံစမ်းစစ်ဆေးမှုတွေလုပ်အောင်ဖိအားပေးဖို့ကြိုးပမ်းခဲ့တဲ့အကြောင်းပြောဆိုထားပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာရဟယင်ပြတ်ကျလို့တည်ဆုံခဲ့တဲ့အမေရိကန်စစ်တပ်အရာရှိနှစ်ယောက်ကိုသမ္မတဒေါ်နယ်ထရမ့်နဲ့သမ္မတကတော့မလာနီယာထရမ့်တို့တွားရောက်အလေးပြုခဲ့ပါတယ်။ကြာဆုံးကြီးတဲ့အရာရှိနှစ်ယောက်ရဲ့ရုပ်အလောင်းတွေဂျာတာရီဒီနေ့ညရုံကဒလဝဲမြို့ကဒိုဗာလီဒါစခန်းကိုရောက်လာတာကိုစစ်တပ်အကြီးအကဲတွေနဲ့အတူသမ္မတနဲ့သမ္မတကတော့တို့တွားရောက်အလေးပြုခဲ့တာပါ။အသက်33နှစ်အရွယ်ရှိအရာရှိဒေးဗစ်ကန်ဒယ်နဲ့အသက်22နှစ်အရွယ်ကာဖူရှိဂါမာရူဟာဗုဒ္ဓနေတုန်းကအာဖဂန်နစ္စတန်နိုင်ငံလိုဂါနယ်ကမြေပြင်တပ်ဖွဲ့တွေအတွက်စစ်ကူပေးရင်းနဲ့ဒီရဟတ်ယင်ပြတ်ကျခဲ့တာပါ။ဒါကြောင့်သူတို့ရဟတ်ယင်ပြတ်ကျတယ်လဲဆိုတာစစ်တပ်ကစုံစမ်းနေဆဲဖြစ်ပါတယ်။တာလီဘန်တွေကတော့ရဟတ်ယင်ကိုသူတို့ပြတ်ချခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ဒါကိုအမေရိကန်စစ်တပ်ကညှဉ်းဆန်ပါတယ်။ကနဦးသိရှိရတဲ့အချက်တွေအရရန်သူပြတ်ချလို့ပြတ်ကျတဲ့လက္ခဏာမတွေ့ရဘူးလို့စစ်တပ်ကပြောကြခဲ့ပါတယ်။အာဖဂန်နစ္စတန်မှာစစ်မှုထမ်းနေတဲ့အမေရိကန်တပ်ဖွဲ့ဝင်တွေတည်ဆုံတာဒီနှစ်ထဲမှာ18ယောက်ထက်မနည်းရှိသွားပါပြီ။
ဣဇရိနေငို73နှစ်ကြာဦးဆောင်ခဲ့သူဝန်ကြီးချုပ်ဗင်ဂျမင်နတန်ယာဟုကသူ့ပေါ်အောက်ရီလိုက်စားမှုလိန်လယ်မှုယုံကြည်မှုဖောက်ပြက်မှုတွေနဲ့တရားစွဲလိုက်တဲ့လုပ်ရဟာအာဏာသိမ်းမှုကြိုးပမ်းမှုဖြစ်နေတုံ့ပြန်လိုက်ပါတယ်နိုင်ငံရေးခွင့်လန်းတွေရဖို့ဒေါ်လာ 2,600 လောက်တန်ဖိုးရှိတဲ့လဝယ်ရနာတွေတန်ဖိုးကြီးစည်းပြင်းလိုက်တွေနဲ့ရှမ်ပိန်းတွေနဲ့လက်ဆောင်တွေပေးအပ်ခဲ့တာကိုဝန်ကြီးချုပ်နဲ့ဇနီးတို့ကလက်ခံရယူခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဆွဲချက်တင်လိုက်တာလည်းဖြစ်ပါတယ်မီဒီယာတွေမှာကောင်းတဲ့နေ့ဖော်ပြပေးဖို့သတင်းမီဒီယာနှစ်ခုအတွက်စီကံထိန်းသိမ်းရေးအဖွဲ့နဲ့လွှတ်တော်ကိုယ်စားလှယ်ရဲ့လုပ်ငန်းတွေမှာဝင်ရောက်ဆွတ်ဖက်ခဲ့တဲ့အကြောင်းလဲဆွဆွဲခံထားရတာပါဣဇရိုနိုင်ငံသမိုင်းမှာတော့လက်ရှိတာဝန်ထမ်းဆောင်နေစေဝန်ကြီးချုပ်တူရာဇဝတ်ကြောင်းနဲ့အေးအေးယူခံမဲ့အခြေအနေနဲ့ရင်ဆိုင်ရတာပထမဆုံးအကြိမ်လည်းဖြစ်ပါတယ်ဣဇရိုရှင်နေချုပ်ကတော့ဝန်ကြီးချုပ်နတင်ယာဟုပေါ်ဆွဆွဲထားတဲ့အမှုသုံးမှုမှာလိန်လယ်မှုယုံကြည်မှုဖောက်ပြက်မှုဆွဲချက်နှစ်ခု တင်ခဲ့ပြီးနောက်တမှုမှာတော့အဂရိလက်ဆမှုနဲ့ဆွဲချက်တင်ခဲ့တာပါ Israel Telephone ဆက်သွယ်ရေးကုမ္ပဏီတစ်ခုဖြစ်တဲ့ Bezeq အတွက်ဒေါ်လာ3,500လောက်အကျိုးမြတ်ရမယ်စီမင်းစည်းကမ်းတွေချမှတ်ဖို့လက်စားခဲ့တယ်ဆိုတဲ့ဆွဲချက်ကတော့ဝန်ကြီးချုပ်အတွက်အထိအနာဆုံးဖြစ်ပါတယ်ဒါပေမဲ့လက်ရှိဆွဲချက်တွေကြောင့်အသက်80ရှိဖြစ်တဲ့ဝန်ကြီးချုပ်အနေနဲ့ယာရုကချက်ချင်းထွက်ပေးရမှာတော့မဟုတ်ပါဘူးဝန်ကြီးချုပ်ပေါ်ဆွဲချက်တင်လိုက်ကြောင်းရှင်းနေချုပ်ရုံးကမနေ့ကညင်ညာလိုက်ပြီးမကြောင်မှာပဲဆွဆွဲချက်တွေကမှန်ကန်မှုမရှိတဲ့အကြောင်းနဲ့စုံစမ်းစစ်ဆေးမှုတွေကလည်းမျှတမှုမရှိတဲ့အကြောင်းအစိုးရပဲရုံးမြင့်တန်ကြားကနေဝန်ကြီးချုပ်ကတုံ့ပြန်ပြောဆိုခဲ့ပါတယ
်။အစိုးရဆန္ဒပြပွဲတွေကြောင့်အစိုးရကအင်တာနက်ဆက်သွယ်မှုဖြတ်တောက်ခဲ့တဲ့အီရန်နိုင်ငံမှာအင်တာနက်ပြန်သုံးနိုင်သူတွေတဖြည်းဖြည်းနဲ့တိုးလာနေပါတယ်။အင်တာနက်တွေပိတ်ထားတာ9ရက်အကြာကြာသားရင်းနေတော့ကတော့အနေတချို့မှာလိုင်းတွေကိုပြန်ဖုံးပေးနေပြီလို့အာဏာပိုင်တွေကပြောပါတယ်။နောက်နှစ်ရက်အတွင်းအင်တာနက်ဆက်သွယ်မှုတွေအပြည့်အဝပြန်ရမယ်လို့အီရန်စိုက်ဘာလုံခြုံရေးတာဝန်ခံကသတင်းတောက်တွေကိုကြားသာရင်းနှီးကပြောခဲ့ပါတယ်။လန်ဒန်အခြေစိုက်အင်တာနက်ဆက်သွယ်မှုစောင့်ကြည့်ရေးအဖွဲ့ NetBlocks ကတော့ဒီနေ့တောက်ချာနေမနေ့ပိုင်းအထိနိုင်ငံရဲ့15ရာခိုင်နှုန်းလောက်ပဲအင်တာနက်ပြန်ရနေတယ်လို့ Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။နိုင်ငံရဲ့အဓိကဘန်ဒါအပတ်စိတ်ကမ်းကြီးရှိတဲ့ဟာမိုဇန်နဲ့အပါအဝင်အရေးပါတဲ့အစိုးရလုပ်ငန်းတွေရှိတဲ့နေရာတွေမှာတော့အင်တာနက်လိုင်းတွေကိုပြန်ဖွင့်ပေးနေပါတယ်။ပြီးခဲ့တဲ့တောက်ကြာနိုဝင်ဘာ15ရက်နေ့တည်းကစလို့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေနိုင်ငံအနှံ့ဖြစ်ပွားခဲ့ပြီးတော့ဆန္ဒပြသတင်းတွေအွန်လိုင်းပေါ်မှာပြန့်မသွားအောင်အစိုးရကအင်တာနက်ဆက်သွယ်မှုတွေကိုစနေနေ့မှစတင်ဖြတ်တောက်ခဲ့တာပါ။ VOA ပါရှန်ဌာနကအတည်ပြုနိုင်သလောက်မြို့ပြနေရာ90ထက်မနည်းမှအစိုးရဆန့်ကျင်ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာစီစဉ်ရဲ့တောက်ချာနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ICJ နိုင်ငံကတရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲဆိုထားတဲ့အမှုနဲ့ပတ်သက်လို့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုယ်တိုင်တွားရောက်ခုခံချေပွားဖို့ဆုံးဖြတ်ချက်ကိုကြိုဆိုတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာရုရှားတမ္မကြီးကပြောဆိုလိုက်ပါတယ်
။ဒီမှာကရေးရင်းတဲ့ဒီမှာတတိရှိတဲ့ဆုံးဖြတ်ချက်တွေလည်းဖြစ်ပါတယ်။ဒါကြောင့်ဒါမျိုးဆုံးဖြတ်ချက်ကိုကျွန်တော်ကခောက်ခံပါတယ်။ကျွန်တော်ချစ်ချိုပါတယ်။ကျွန်တော်ဆန်းစုကြည်ကဒီမြန်မာနိုင်ငံရအကျိုးစီးပွားကိုကောင်းကောင်းကာကွယ်နိုင်မယ်လို့ကျွန်တော်ကံကံမမယုံကြည်ပါတယ်
။နိုင်ငံကလေးနဲ့ရေးယူတာဖိအားပေးတာတွေထက်အပြည့်သဘောမဆောင်မဲ့အကူအညီတွေပေးဖို့လိုလိမ့်မယ်လို့လည်းရုရှားတမ္မကြီးဒေါက်တာနီကိုလီလစ်စတိုပါတော့ဖ်ကဒီကနေ့နေပြည်တော်မှာကျင်းပတဲ့မြန်မာနိုင်ငံကုန်သွယ်ရေးများအသင်း200ပြည့်အခမ်းအနားမှာ VOA ကိုပြောဆိုသွားတာပါ။လူမျိုးရုံးတပြတ်မှုဒါစီဆန်ရသဘောတူဆက်ချက်ကိုမြန်မာဆွေရကချုပ်ပေါက်တယ်ဆိုတဲ့ဆွဆွဲချက်နဲ့ OIC Islamic ဘူဟာဆော်ရေးဖော်ဝင်နိုင်ငံတွေကိုစား ICJ နိုင်ငံကတရားရုံးမှာဂမ်ဘီယာကမြန်မာနိုင်ငံကိုတရားစွဲဆိုထားတာပါဒီမှုကိုလာမယ့်ဒီဇင်ဘာမှာအဖွဲ့ဝင်15ဦးပါတဲ့ ICJ နိုင်ငံကတရားရုံးကစတင်ကြားနာမှာဖြစ်ပြီးဂမ်ဘီယာနိုင်ငံနဲ့မြန်မာနိုင်ငံနှစ်ဖက်စလုံးကရှောက်လက်ချက်တွေပေးရမှာဖြစ်ပါတယ်ဂမ်ဘီယာနိုင်ငံဘက်ကအကျိုးဆောင်ဖွဲ့ပြင်ငှားရမ်းထားတဲ့ Washington မြို့တော်ခြေဆိုင် Foley Hawk အကျိုးဆောင်လုပ်ငန်းကရှင့်နေပေါ်ရစ်လာကတော့ရွန်ဂျာဒုက္ခသည်အပေါ်မြန်မာနိုင်ငံကလူမျိုးရုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်လို့ဆိုတဲ့ခိုင်မာတဲ့ထောက်ထားတွေရှိတဲ့ကြောင်း RFA လွတ်လပ်တဲ့အာရှတန်ကိုပြောဆိုထားပါတယ်မြန်မာဆွေကတော့ရွန်ဂျာဆိုတဲ့အတုံးလုံးကိုလက်မခံတယ်လို့လူမျိုးရုံးတပ်ဖြတ်မှုတွေကျူးလွန်တယ်ဆိုတဲ့ဆွဆွဲချက်တွေကိုလည်းငြင်းဆန်ထားပါတယ်ဒီမှုနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဦးဆောင်ခုခံချေပမာကိုတက်မတော်အနေနဲ့ပူးပေါင်းဆောင်ရွက်နေကြောင်းလည်းမြန်မာတက်မတော်ပြောရေးဆိုခွင့်ရှိသူကတုံ့ပြန်ပြောဆိုထားပါတယ်
ဟောင်ကောင်ပေါ်လီတက်နစ်တက်သူရဲမှရှိနေဆဲဖြစ်တဲ့ចောင်းသားတွေကိုញញញချမ်းချမ်းထွက်လာကြဖို့အတွက်ဟောင်ကောင်ရဲမင်းကြီးတန်ပင်ကွမ်းကဒီကနေ့ပန်ကြားလိုက်ပါတယ်။ကောင်လုံးကျိုးဘက်မှာတည်ရှိတဲ့တက်သူကိုလုံခြုံရေးတပ်ဖွဲ့တွေဝင်မလာနိုင်အောင်လို့ចောင်းသားတွေကအတားအဆီးတွေလှုပ်ထားတယ်လို့လုံခြုံရေးတပ်ဖွဲ့တွေကလည်းအပြင်ကနေဝိုင်းထားပါတယ်။ចောင်းထဲမှာရှိနေကြသူတွေထွက်လာကြဖို့နဲ့အသက်18နှစ်အောက်ဆိုရင်မဖမ်းဘူးလို့ကတိပြုကြောင်းရဲမင်းကြီးတန်ကပြောကြားပါတယ်။ចံသူတွေကိုတော့ထုံးစံတိုင်းဂိုင်းတွယ်ဆောင်ရွက်မယ်လို့လည်းပြောခဲ့ပါတယ်။ဂျွန်လာရဲကဆန္ဒပြပွဲတွေဖြစ်ပွားနေတဲ့ဟောင်ကောင်မှာပေါ်လီတက်နစ်တက္ကသိုလ်တဝိုင်းအစိုးဆုံးအကြံဖက်ပဋိပက္ခတွေဖြစ်ပွားခဲ့တာပါဆန္ဒပြသူတွေကကျောင်းဝန်းထဲကနေရဲတွေကိုမိလောင်ပုံးတွေမြားတွေအုတ်ခဲတွေနဲ့ပစ်ပေါက်ခဲ့ကြတယ်လို့ရဲတွေဘက်ကလည်းမျက်ရည်ယိုပုံးတွေနဲ့ပစ်ခတ်ခဲ့ပါတယ်အရင်ကကျောင်းထဲမှာဆန္ဒပြကျောင်းသားယာချီရှိခဲ့ပေမဲ့တော်တော်များများရဲလက်ကလွတ်အောင်ရရနီးမျိုးစုံတုံထွက်သွားခဲ့ကြပါတယ်တချို့လဲလွတ်မြောက်ကြတယ်လို့တချို့လဲအပြင်မှာစောင့်နေတဲ့လုံခြုံရေးတွေရဲ့အဖမ်းဆီးခံခဲ့ကြရပါတယ်အခုတော့ကျောင်းထဲမှာဆန္ဒပြသူ10ခန်းလောက်ပဲကျန်တော့ပုံရပါတယ် ဟောင်ကောင်မှာစနေနေ့ကျရင်ခရိုင်ကောင်စီရွေးကောက်ပွဲတွေကျင်းပဖို့လည်းရှိနေတာမို့မဲယုံတွေလုံခြုံရေးနဲ့မဲပေးသူတွေအနှောက်အယှက်ကင်းကင်းမဲပေးနိုင်ကြဖို့မဲယုံတွေအပြင်မှာအထူးနှိမ့်နှင်းရေးရဲတွေချထားမယ်လို့ရဲမင်းကြီးတန်းကပြောကြားခဲ့ပါတယ်ခရိုင်ကောင်စီဝင်လောင်းအဖြစ်ရွေးခံဖို့ကြိုးစားသူဒီမိုကရေစီရေးလှုပ်ရှားမှုခေါင်းဆောင်ဂျော်ရှူအာဝမ်ကိုတော့ရွေးကောက်ပွဲမဝင်ရလို့အာဏာပိုင်တွေကပိတ်ပင်ခဲ့ပါတယ
်။ထိုင်းနိုင်ငံမှာအစဉ်ဆက်သာသနာပြုတွေကျူးပန်းခဲ့ကြသလိုသာသနာပြန်ပွားရေးဆက်လက်ကျူးပန်းသွားဖို့နဲ့ခရိုင်ယဟန်တော်တွေကိုလက်ခံကျူးစုဖို့ထိုင်းနိုင်ငံကဂန်ဟုတ်ဆရာတော်တွေကိုကက်သလစ်ခရိုင်သာသနာပိုင်ပိုယန်မင်းကြီးဖရန်စစ်ကဒီနေ့ပဲတိုက်တွန်းလိုက်ပါတယ်။ယဟန်တော်တွေနဲ့ရင်းရင်းနှီးနှီးနေဖို့သူတို့ရဲ့ရင်ဖွင့်တဲ့နေ့ကိုနားထောင်ဖို့စိတ်သက်ကြနေတဲ့အခြေမျိုးမှာအဖော်လုပ်နေထိုင်ဖို့လဲမင်ကြားခဲ့တာပါ။ဆုံးဖြတ်စီရင်နဲ့တရားသူကြီးတွေလိုပြုမှုမဲ့အစားဖခင်တွေလိုပြုမှုဆက်ဆံကြဖို့အလုပ်သမားတွေကိုကြီးကြပ်ရတဲ့မန်နေဂျာတွေလိုပြုမှုမဲ့အစားအကူကြီးတွေလိုစောင့်ရှောက်ဖို့လဲတိုက်တွန်းသွားပါတယ်။ဘန်ကောက်မြို့တော်နောက်ဖက်56ကီလိုမီတာအကွာဆန်ဖရန်အရက်မှာရှိတဲ့ကက်သလစ်ယဟန်တော်နီကိုလတ်ဘန်ကာကထရန်ကိုဂုဏ်ပြုထားတဲ့ကျောင်းတော်မှာကျင်းပတဲ့အာရှဂန်ဟုတ်ဆရာတို့ရဲ့ညီလာခံမှာပိုယန်မင်းကြီးကမိန့်ကြားထားတာလည်းဖြစ်ပါတယ်။အစောပိုင်းနကွန်ပတွန်ခရိုင်ကစိန့်ပီတာဖျားကျောင်းမှာဘာသာရေးခေါင်းဆောင်တွေဘာသာရေးကျောင်းတာဝန်ရှိသူတွေနဲ့တွေ့ဆုံမှုကြွလာတဲ့အချိန်မှာတော့ဗီယက်နမ်ကမ္ဘောဒီးယားနဲ့တရုတ်နိုင်ငံတွေကကက်သလစ်ခရိုင်ဘာသာဝင်အများအပြားလည်းလာရောက်ခဲ့ကြတာပါ။ဒီနေ့စီစဉ်နေတဲ့နောက်ဆုံးဖြစ်ဘန်ကောက်မြို့တော်ကအဇမ်ရှင်ကက်သီဒရယ်ဖျားကျောင်းကအခမ်းအနားအတွင်မှာတော့လူငယ်တွေကိုပိုယန်မင်းကြီးကအဓိကဟောကြားခဲ့ပါတယ်။
တော်မီတွေလောင်ကျွမ်းနေတဲ့ဩစတြေးလျနိုင်ငံကစစ်နီမြို့ကောင်းငင်မှာဒီနေ့၄ရက်မြောက်နေ့အဖြစ်မိဂိုမျိုးတွေအုပ်ဖုံးအောင်နေပါတယ်။မြို့ရဲ့အရှေ့ပိုင်းနဲ့အမြောက်ပိုင်းမှာအကြီးအကျယ်လောင်ကျွမ်းနေတဲ့တော်မီတွေကြောင့်စစ်နီမြို့ရဲ့အထင်ကြီးနေရာတွေဆိုရင်လှမ်းမြင်နိုင်တဲ့အကအဝေးကတော့မိဂိုတွေကြောင့်ဖြစ်ပျက်သားသားမမြင်ရတော့ပါဘူး။စစ်နီပင်လယ်ကမ်းခြေတွေမှာလည်းထူထပ်တဲ့မိဂိုတွေဖုံးလွှမ်းနေပါတယ်။လေတုအရေးအသွေးဟာကျန်းမာရေးအန္တရာယ်ရှိတဲ့အဆင့်ရောက်နေပြီးနောက်ရက်ပိုင်းတွေအထိလည်းဒီလိုဆက်ဖြစ်နေအောင်မယ်လို့ဩစတြေးလျနိုင်ငံကသတင်းတွေမှာဖော်ပြနေပါတယ်။ပူပြင်း၆သွေးတဲ့အခြေအနေကြောင့်ဩစတြေးလျနိုင်ငံမှာ New South Wales ပြည်နယ်အပါအဝင်ပြည်နယ်၄ခုမှာတော်မီတွေလောင်ကျွမ်းနေပါတယ်။ New South Wales တစ်ခုထဲမှာရင်ဆက်လက်လောင်ကျွမ်းနေတဲ့တော်မီပေါင်း50ထက်မနည်းရှိပါတယ်ရှင
်။
တောင်ကျန်တဲ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြသွားတာပါရှင်။အခုဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးအမေရိကန်ရဲ့နိုင်ငံရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးသွားမှာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်တရားစွဲဆိုသည်မသင့်စစ်ဆေးနေတဲ့အောက်လွှတ်တော်ကြာနာပွဲမှာထိတ်တန့်အစိုးရအရာရှိတွေထိတ်တန့်တာဝန်ယူခဲ့သူတွေသက်သေထွက်ဆိုနေတဲ့အချိန်မှာသမရနဲ့ Republican Party ဝင်တွေကလည်းဆွတ်ဆွဲချက်တွေကိုခုခံခြေပနေကြပါတယ်။သက်သေထွက်သူတွေကသမရဟာသူ့နိုင်ငံရေးအကျိုးမြတ်အတွက်အပေးယူလုပ်ခဲ့တဲ့အကြောင်းအခိုင်အမာပြောနေတာကြောင့်သမရဘက်ကခုခံပြောဆိုမှုတွေဟာထင်သလောက်အရာရောက်ပါမလား။ဒီအခြေအနေဟာ Trump ကိုအခိုင်အမာထောက်ခံသူတွေအပါအဝင် American လူထုရဲ့အမြင်ကိုဘယ်လိုပြောင်းလဲစေမလဲဆိုတာ VOA အင်ဗျူရိုဆိုင်ရာသတင်းတောက် Paxty Wikaku ဆွာရာပေးပို့ထားတဲ့သတင်းလွှာကိုကိုအောင်အောင်ကပြောပြပေးထားပါတယ်ရှင်။
မနက်ကြဖြစ်ပေါ်နေတဲ့ Ukraine စစ်ပွဲတွေအတွင်းလူပေါင်း13,000ကျော်သေဆုံးခဲ့ပြီးပါပြီ။ Ukraine ခုတ်တဲ့အေးသမားတွေနဲ့ Ukraine ဆွေးစစ်တပ်တို့စစ်ပွဲတွေဖြစ်နေချိန်မှာ American ကဒီ Ukraine စစ်တပ်ကိုစီးရဲကူညီပေးနေတာပါ။ဒါပေမဲ့လည်းဒီလိုစီးရဲကူညီပေးရမှာသမ္မတ Trump က2020သမ္မတရွေးကောက်ပွဲမှာသူ့ပြိုင်ဘက်ဖြစ်လာနိုင်တဲ့ဒုသမ္မတဟောင်း Joe Biden နဲ့သူသားတို့ရဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီး Ukraine သမ္မတအနေနဲ့စုံစမ်းစစ်ဆေးဖို့ဖိအားပေးတာမျိုးရှိမရှိအောက်လွှတ်တော်မှာစုံစမ်းစစ်ဆေးနေတာပါ။ပိုတိုဦးနီကကျင်းပတဲ့လွှတ်တော်ကြားနာပွဲမှာဥရောပဆိုင်ရာအမေရိကန်သံအမတ် Gordon Sondland ကတက်သေးထွက်ဆိုခဲ့တယ်လို့ကြာသပတေးနေ့မှာလည်းအရင်ကအမျိုးသားလူမျိုးရေးကောင်စီရုရှားရေးရာကျွမ်းကျင်သူ Fiona Hill ကထောင်လိုင်းကော်မတီရှေ့မှာတက်သေးထွက်ဆိုရမှာ Sondland အနေနဲ့ Ukraine နဲ့အပေးယူလုပ်ဖို့ညှိနှိုင်းခဲ့တာတွေအပေါ်စိတ်ပြည့်မိကြောင်းပြောပါရယ်ဒုသမ္မတ Joe Biden နဲ့ Ukraine စီးပွားရေးဆက်ဆက်မှုကို Ukraine ဘက်ကစုံစမ်းစစ်ဆေးဖို့နဲ့အပြန်အလှန်အားဖြင့် Ukraine သမ္မတနဲ့ Trump တို့အိမ်ပြီးတော့မှတွေ့ဆုံဖို့ဆိုတာမျိုးညှိနှိုင်းခဲ့တာပါ Fiona Hill က
Because he was being involved
ကျမတို့ကအမျိုးသားလုံခြုံရေးမူဝါဒပိုင်းဆိုင်ရာမှာဆောင်ရွက်တာဖြစ်ပြီးတော့သူကတော့အမေရိကန်နိုင်ငံရဲ့အခင်းချင်းဘက်မှာပါဝင်ခဲ့တာပါဒီနှစ်ခုဟာမတူပါဘူ
းဒါပြင်2016သမ္မတရွေးကောက်ပွဲမှာဝင်ရောက်နှောက်ယှက်ခဲ့သူတွေဟာရုရှားမဟုတ်ဘဲယူကရိန်းတွေဖြစ်တဲ့ဆိုတဲ့ Republican တွေရဲ့ကောက်ွယ်ပြောကြားချက်အပေါ်လဲ Hill ကအခုလိုပြောပါတယ်
This is a fictional narrative
ဒါရုရှားထောက်လှမ်းရေးတွေဝါဒဖြန့်တဲ့အတိုင်းစိတ်ကူးရင်ဆန်ဆန်လိုက်ပြောနေတာပါတကယ်တော့ဒီမိုကရေစီနီးလမ်းကျဆောင်ရွက်တဲ့2016ရွေးကောက်ပွဲအပေါ်စနစ်တကျထိုးနှက်တာရုရှားနိုင်ငံသားဖြစ်ပါတယ်
။ EU တာမတ်ဆန်လန်နဲ့သူဖုံးပြောစင်မှာဘာပေးယူမှမလိုချင်ဘူးလို့ Trump ကပြောခဲ့တဲ့အချက်ကို Trump နဲ့ Republican တွေကအခိုင်အမာကင်ဆယ်ထားတာပါ။ George Mason တက္ကသိုလ်ကနိုင်ငံရေးကျွမ်းကျင်သူ Jennifer Victor က
They you know have very much stuck to that language.
အပေးယူလုပ်ခဲ့တယ်ဆိုတဲ့အထောက်အထားတွေကိုတက်တည်ထွက်ဆုံးသူတွေကထပ်လောင်းပြောကြနေနေတယ်လို့သူတို့ဘက်ကတော့ဒီအချက်ကိုပဲကန့်ပြောနေတာပါ။ဒီနိုင်မှုတွေရှိခဲ့တယ်ဒါပေမဲ့အပေးယူမလုပ်ခဲ့ဘူးလို့လည်းပြောပြန်ပါတယ်။
အောက်လို့တော့ကယူကရိန်းအကူအညီပေးရေးကိစ္စထရမ့်ကဆိုင်ငံထားတာကိုစုံစမ်းမဲလို့ကြေညာတဲ့နေ့စက်တင်ဘာ9ရက်နေ့မှာပဲဆန်လင်ကထရမ့်နဲ့ဖုန်းပြောခဲ့တာကိုအမှတ်ရအောင်ကြားနာပွဲမှာပြောပါတယ် Georgetown
တက္ကသိုလ်ကနိုင်ငံရေးသုံးသပ်သူဟန်စ်နိုဝဲလ်ကဒီအင်စနောက်ဆော့ဖ်ဒစ်ရစ်ဖစ်ကောလ်ဒီဗီပြောနေကြတာဆိုတော့ဆုံးဖြတ်ခဲ့ပါတယ်ထရမ့်ဟာယူကရိန်းကိုလူသားသူဟုတ်လားမဟုတ်လားဆိုတာရောပါပဲမေးပေးရမယ်ဒူရီအနေနဲ့ဆုံးဖြတ်ခဲ့ပြီးတချို့အတော်များများကတော့ဒီအခြေအနေကိုနားလည်အောင်စူးစမ်းကြမှာပါဒီမိုကရက်တစ်နဲ့ရီပပ်ဘလစ်ကန်တွေကသူတို့လိုချင်တဲ့အချက်ပဲသူတို့ယူကြ
VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစ်စီမှာရုပ်မြင်သံကြားလိုင်းမှာကြည့်ရှုနိုင်ပါသေးတယ်။နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။တနင်္လာနေ့မှာဘုဒ္ဓတပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါကနေပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေ၊ဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါတယ်။ဒီအစီအစဉ်တွေကိုမြစ်စီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါတယ်။ VOE အစီအစဉ်တွေနဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOE မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ဗီဒီယိုကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ
်။ဗီဒီယိုရဲ့တောက်ကြနေညနေခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါရဲ့ရှင်။အခုအာစာအဖွဲ့နဲ့စိုးရတက်တို့ရဲ့တိုက်ပွဲဖြစ်ခဲ့တဲ့အခြေအနေကိုပြောပြပါပါ။ရခိုင်ပြည်နယ်မောင်တော်မြို့နယ်ခမောင်းစိတ်ရွာအရှိတ်မှာအာစာအာရကန်ရူဟင်ဂျာကဲတင်ရေးတပ်ဖွဲ့ဝင်တွေကိုမြန်မာစစ်တပ်ကတွေ့ပြီးအပြန်အလှန်ပစ်ခတ်ခဲ့ကြပါတယ်။ဒါအဲ့ဒီတိုက်ပွဲအတွင်းမှာအာဆာဘက်ကအကြဆုံးရှိသလိုလက်ရဖမ်းဆီးမိတာတွေလည်းရှိခဲ့တဲ့အကြောင်းတပ်မတော်ပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဒါပြင်အာဆာဖွဲ့ရဲ့လက်နက်ပစ္စည်းတွေကိုလည်းသိမ်းဆီးရမိခဲ့တယ်လို့ဆိုပါတယ်။ VOA သတင်းတောက်နိုင်ကိုအင်ကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မောင်သောမြို့နယ်မှာလုံခြုံရေးဆောင်ရွက်နေတဲ့တပ်မတော်စစ်ကြောင်းကနေအရကန်ရူဟင်ဂျာကဲတင်ရေးတပ်အာဆာဖွဲ့ဝင်တွေနဲ့ထိတ်တိုက်ရင်ဆိုင်တွေ့ရှိပြီးပြစ်ခတ်ဖမ်းဆီးရမိတယ်လို့တပ်မတော်သတင်းမှပြန်ကြားရေးတွင်းမှုဘူမှုချုပ်စွန်မင်းထွန်းက VOA ကိုပြောပါရယ်
။မင်းကြီးကတော့ကျွန်တော်မောင်သောခမောင်းကြီးကတော့နောက်ပြည်ကြား2500တောင်မှာဟာကကျန်တဲ့တောင်းတဲ့လို့ရှင်းဦးတွေ့ရှိတဲ့ဆိုလို့ဒီပြစ်ခတ်ဖမ်းဆီးခဲ့ပါတယ်။အလောင်းနှလုံးနဲ့အရှင်သုံးပေါက်ရပါတယ်။ကျွန်တော်သလုံးကျိုးတနတ်တင်တဲ့ဒူလီကနတ်တင်တဲ့ဒီလေးတော့လက်လုံးမိုင်းနှလုံးလက်လုံးမိုင်းကဆွဲမိုင်းကိုကျွန်တော်သိမ်းဆီးရပါတယ်။အဲ့မှာတော့ကုတရောရမှာတော့ကျွန်တော်အောင်းဦးနေရရဲ့အကန့်ကိုလွှဲအပ်ပြီးပြစ်စီမှုတွေဆောင်ရွက်လို့ရှိပါတယ်
။တမရော်နဲ့ကနဦးထိတ်တိုက်တွေ့စဉ်မှာအာစာဖွဲ့ဝင်ရှင်းဦးရှိခဲ့ရာက2ဦးသေး3ဦးဖမ်းမိခဲ့တာမှာဂျန်3ဦးကတော့ထွက်ပြေးလွတ်မြောက်သွားခဲ့ပါတယ်။တမရော်အနေနဲ့ခမောင်းစိမ့်နဲ့တောင်ပြိုလက်ဝဲကျမ်းမှာနေမီရှင်းလင်းရေးလှုပ်ဆောင်နေတယ်လို့ဘူမှုချုပ်စော်မင်းထွန်းကပြောပါရယ်။မောင်တော်မြို့နယ်တွင်ကျေးရွာတွေမှာအာစာဖွဲ့ဝင်တွေဝင်ရောက်လှုပ်ရှားနေကြောင်းသတင်းရရှိလို့တမရော်စိတ်ချောင်းကလိုအပ်တဲ့လုံခြုံရေးလုပ်ငန်းတွေဆောင်ရွက်နေစဉ်နိုဝင်ဘာ23ရက်မနက်9နာရီကျော်လောက်မှာပြစ်ခတ်ဖမ်းဆီးနိုင်ခဲ့တယ်လို့တမရော်ကာကွယ်ရေးဦးစီးချုပ်ယုံကန်နေသတင်းထုတ်ပြန်ထားပါရယ်။ဖမ်းဆီးရမိတဲ့အာစာဖွဲ့ဝင်တွေကတော့ရဲရေးပိုင်မဟုတ်တဲ့အတွက်အောင်စုနေမြေခံနေကြဆောက်တရဲစခန်းမှာပဲအနှံစစ်ဆေးနေတယ်လို့ရခိုင်ပြည်နယ်ရဲမှူးကြီးဂျီလင်းကပြောပါရယ်။
ကျွန်တော်တို့ဒီမှာတော့အဲ့ဒါမရှိသေးဘူး။အဲ့ဒါနေကြဆောက်တပ်ဖွဲ့ကကင်တာဆိုတော့ရဲစခန်းကနေကြဆောက်ရဲတပ်ဖွဲ့မှာလည်းရဲစခန်းကြီးရှိတယ်ကြာ။သူတို့အဲ့မှာပဲတရားစွဲရေးအရေးပဲလုပ်ကြမှာ
။မောင်သောခရိုင်ဦးစီးမှုဦးစိုးအောင်ကတော့အာစာဖွဲ့နဲ့မြန်မာစစ်တပ်တို့ကြားဖြစ်ပွားတဲ့တိုက်ပွဲဖြစ်စဉ်ကိုအသေးစိတ်မသိပေမဲ့တိုက်ပွဲဖြစ်ပွားကြောင်းအတည်ပြုပြောဆိုပါရယ
်ခမောင်းစိတ်တော်မဟုတ်ခမောင်းစိတ်ကြားထဲမှာဖြစ်တာဒါတော့ရဲကတော့အလိုက်ပြီးပြောတယ်ခမောင်းစိတ်ကလည်းတအားဝေးတယ
်အာစာဖွဲ့တွေအနေနဲ့မောင်သွမြို့နယ်တွင်လုံခြုံရေးအဖွဲ့တွေကိုတိုက်ခိုက်တာတွေရှိနေတယ်လို့ဘူမှုချုပ်စော်မင်းထွန်းကဆက်ပြောပါရယ်အဲ
့ဒီတက်ကတော့တောင်မူလက်ဝဲနဲ့အဲ့ကြားထဲမှာတော့ဒီနောက်ရတဲ့ကလေးကိုတင်းထုတ်ပြန်ကြတာဖြစ်တယ်ရဲကမန်ဆက်ထားတာရှိတယ်ရဲကပြစ်ခတ်တယ်ရှိတယ်ခမောင်းစိတ်ကတော့အိတ်ဆက်အဲ့ကြတာပေါ့အဲ့မှာတော့ကျွန်တော်တို့အာပါဖို့နေတဲ့စိတ်ဝင်မှုကိုလှုပ်ရှားမှုတွေတော့ရှိပါတယ
်ဘင်္ဂလားဒေ့နိုင်ငံနယ်စပ်နဲ့ထိစပ်နေတဲ့မောင်တော်မြို့နယ်အတွင်းမှာအာစာဖွဲ့တွေကနေမြန်မာတပ်မတော်နေကြဆောက်ရဲတပ်ဖွဲ့တွေကိုမကြာခဏဆိုသလိုဘုံခွဲတိုက်ခိုက်တာခြုံကိုတိုက်ခိုက်တာပြုလုပ်လေးရှိပါတယ် ပြီးခဲ့တဲ့ဇူလိုင်လကမြန်မာဘင်္ဂလားဒေ့ရ်နယ်စပ်မိုင်တိုင်40မှာမြန်မာနယ်ခြားဆောက်ကင်းစခန်းတစ်ခုကိုအာစာဖွဲ့ကနေတိုက်ခိုက်လို့နှူးသိမ်းဆုံးခဲ့တယ်လို့ဇန်နဝါရီလမှာလည်းလက်နက်ကြီးနဲ့ပြစ်ခတ်တိုက်ခိုက်လို့နယ်ခြားဆောက်တပ်ရဲနှူးနဲ့အင်ဂျင်နီယာတပ်ကလုံသမာတူထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ပြီးခဲ့တဲ့2019ဩဂုတ်လ25ရက်နေ့မှာနယ်ခြားဆောက်စခန်း30ဝန်းကျင်ကိုလက်နက်ကင်ဆောင်ထားတဲ့အာစာအမိခံရိုဟင်ဂျာဖွဲ့တွေကအုပ်စုဖွဲ့တိုက်ခိုက်ခဲ့လို့38ကြိမ်တိုက်ပွဲဖြစ်ပွားခဲ့ပြီးတပ်မတော်ရဲတပ်ဖွဲ့ဝင်12ဦးသေဆုံးခဲ့တယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်ဒီအခင်းဖြစ်ပွားပြီးနောက်ပိုင်းတပ်မတော်ဘက်ကနေမြေရှင်းလင်းရေးလှုပ်ဆောင်တာမှာဒေသခံမူဆလင်6သိန်းကျော်နေရကနေဘင်္ဂလားဒေ့ရ်နိုင်ငံဘက်ကိုတင်းချောင်ပြီးဒုက္ခသည်ဖြစ်နေထိုင်နေရပါတယ်မြန်မာဆိုရကတော့ရိုဟင်ဂျာဆိုတဲ့မည်ကိုလက်မခံပေမဲ့ဒုက္ခသည်တွေနေရပြန်ရေးကိုနိုင်ငံတကာဖွဲ့စည်းသူနဲ့ပူးပေါင်းဆောင်ရွက်နေပါတယ်နေမြေရှင်းလင်းရေးလှုပ်ဆောင်ရမှာလဲမြန်မာစစ်တပ်ဘက်ကဒေသခံရွာသားတော်တော်များများကိုတပ်ဖြတ်မှုညှဉ်းဆဲမှုကြေးရွာတွေကိုမီးရှို့မှုတွေပြစ်လုခဲ့တယ်လို့နိုင်ငံတကာကနေဝေဖန်ပြောဆိုမှုတွေရှိနေပါတယ်ခင်ဗျာ
နိုင်ကိုရင်ပြောပြသွားတာပါရှင်အခုတခါတော့ရခိုင်လက်နက်ကိုင်အဖွဲ့ AA ကဒီတရားစီမံကိန်းရေရင်တွေကိုတိုက်ခိုက်ခဲ့တဲ့အကြောင်းကိုပြောပြပေးပါဦးမယ်ဒီကနေ့မနေ့ပိုင်းကပလဝမြို့နယ်ဘက်မှာဒီတပ်မတော်တင်မောတွေကို AA အဖွဲ့ကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်တပ်မတော်သားတအူးဒဏ်ရာရသွားတယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစော်ဦးကပြောပါတယ်မနေ့ကလည်းရသေးတော်မြို့နယ်အမျက်တောင်ကျေးရွာမှာမနေ့ကညနေပိုင်းကလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်ဒေသခံတအူးသေဆုံးပြီးတအူးဒဏ်ရာရတယ်လို့ဒေသခံတအူးကပဲပြောပါတယ်ဒီအကြောင်းကိုတော့ VOE သတင်းတောက်ကိုသက်နိုင်ကပြောပြမှာပါရှင်
ရှင်းပြနေပလောဝမျိုးနေကတရားစီမံကိန်းအတွက်ပြက်စီးတဲ့တင်ဆောင်လာတဲ့အရသားရရင်3စီးနဲ့လုံချွေရေးလိုက်ပါလာတဲ့တပ်မတော်ရရင်3စီးတို့ကိုဒီကနေ့မနက်ပိုင်းကရခိုင်လက်နက်ကင်အေအဖွဲ့ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်တပ်သားတဦးဒဏ်ရာရရှိခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဘုံမုံကြီးဝင်းစော်ဦးကပြောပါတယ
်။စစ်ကောင်တို့ကမိုင်းဆက်ခံရတာမဟုတ်ဘူးကျွန်တော်တို့ဟလာပလောဝတရားစီမံကိန်းလုပ်နေတာရှိတယ်အလောဝတရားစီမံကိန်းအပေါ်တာမူနေတဲ့ဒီလမြေတွေပြီးရင်ဂျန်နယ်တဲကြောက်တွေတဲသွားတဲ့ဟုတ်လားနော်ဆက်ရင်၃ပြီးအဲ့မှာဒီနေရဟုတ်လားနော်အဲ့မှာရွှေပြည်တန်းတစ်ပြီးပါတယ်နော်အရက်ဖက်ရင်တွေပြီးလို့ရှင်ရွှေမင်းတစ်ပြီးတစ်ပြီးပါတယ်ပြီးလို့ရှင်စီလိုင်းတစ်ပြီးပါတယ်၃ပြီးနော်ဘလောဝတရားစီမံကိန်းအတွက်ဇံပေါင်းတွေဒီလမြေတွေကြောက်စစ်တွေတဲတွေတင်သွားတဲ့၃ပြီးကျွန်တော်တတ်မလို့ဒီနေရနေပြီးတော့မှာနော်အဓိကလုံးတွေလိုက်ပါပြီးတော့စစ်ပေးရနေထွက်လာတော့ဘလောဝအလောဝဟောလာပြီးသွားဝတနာနာပြီးသွားဝနော်အရောက်မှာဟောလာအေးရနေလို့အခြေဘက်ကနေလို့လက်နဲ့ကြည့်ဟောလာအာပီဂျီတွေနဲ့ပြည့်တဲ့ပုံကြီးတွေနဲ့ဘာမှတော့မဖြစ်ဘူးနော်ကျွန်တော်တို့ဟောလာနော်ဘာမှတော့တန်ရတာတယောက်ပဲရှိတယ်တန်တာဘာမှမဖြစ
်မနေ့ကညနေပိုင်းကလည်းရသေတော်မျိုးနဲ့ရဇိုးချောင်းတက်မတော်ဖြူဟာကုန်းတိရှိရာကနေလက်နဲ့ကြည့်နဲ့ပြစ်ခတ်လိုက်တဲ့ကြည်ဟာအမျက်တော်ချေးရွာကိုကြာရောက်ပေါက်ကွေးခဲ့တာကြောင့်တဦးတည်ဆုံးပြီးတဦးဒဏ်ရာရရှိခဲ့တယ်လို့ဒေသခံတဦးကခုလိုပြောပါတယ
်ကျွန်တော်တို့ရသေတော်မျိုးနဲ့အမျက်တော်ကျေးရွာမှာညနေ9:00အနည်းမှာဟိုလဲနာကြီးကြာပြီးတော့လူတို့တဦးကတည်သွားတယ်တဦးကဒဏ်ရာရတယ်ကျွန်တော်တို့လေသမားတွေကပေါ့ဒီရှင်မှာဆိုရယ်စပါးတိနံတွေရိုက်သိရှင်မှာပိတ်ခတ်မှုတွေနဲ့မတရားတည်ဆုံးနေရတယ်ဆိုရင်တော့အလောက်တမလေသမားတွေကစိတ်မချမ်းသာပြည်သူတွေဖြစ်ရပါတယ်လက်ရှိရွာသားတွေကဟို KCS စခန်းတွေကိုသွားနေကြတဲ့လူတွေလည်းရှိပါတယ်ဟိုလေကွင်းတွေမှာလာပြီးအလောက်လောက်ကြတဲ့လူတွေပဲလာရောက်နေရပါတယ
်တည်ဆုံသူဟာနေအိမ်တွင်းထိုင်နေစဉ်လက်နက်ကြီးကြေးကြပြီးတည်ဆုံခဲ့တာဖြစ်ပြီးဖြူဟာကုန်းကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်အလောင်းကိုထားပြီးထွက်ပြေးခဲ့ရတာဖြစ်တယ်လို့တည်ဆုံသူရဲ့ဇနီးကပြောပါတယ်။အ
ခုအချိန်လေးရဲ့ပေအခုတော့ကျန်တာတွေကလည်းမတော်စိတ်တွေကလည်းအလုံးလုံးနေတဲ့ဒီပစ်ခတ်ခဲ့တာ။ဘယ်လိုလဲဆိုတော့ဘယ်တော့ကြာလဲ။အမှန်လို့တော့ကြာလို့ဒီရေရေရေတော့ခိုက်တော့ဒီကိုရဲ့ဘယ်လိုလဲဖိုင်လက်ဘီတော့တရားတက်ဖို့တိတ်နေတာတော့လည်းတက်တယ်ကတော့လည်းမပြေမရလို့ဒီကောက်ကိုဆန်မေတာကလည်းပဲနဲ့ရောအပေါ်ကိုထော့ထော့နဲ့တိုးပြီးဟာရတယ်ရဟာပေါ့ရဟာလေးနာရီကိုဒီစကားပေါ့ဒီကလုံးတစ်လုံးကိုရဲ့တိတ်လို့မင်းကမင်းကလည်
းကျမမျိုးသားနေမကောင်းဘူးကျမရေးမကောင်းဖြစ်နေတာစစ်တွေကစေကူဝီပြန်လာတာ၄-၅ရက်လောက်ပဲရှိသေးတယ်အခုတော့အိမ်မှာနေရင်လက်နက်ကြီးကြပြီးသေးတယ်အဲ့လိုရခိုင်ပြည်သူတွေကိုတတ်နေလို့တင်နေကြတာကိုဘေးနိုင်ငံဘေးပြည်တွေကမှမကင်နိုင်ကြဘူးလားလို့ပြောရှင်တယ်။သူ့ကိုထားခဲ့ပြီးတော့ထွက်ပြေးရတယ်။မနေ့က၄နာရီလောက်ကပင်တည်တော်တဲ့အလောင်းကိုထားပြီးထွက်ပြေးရတာ။သူတို့ပြစ်နေတော့ဘသူမှမနေရကြဘူးလို့တည်ဆုံးသူရဲ့ဇနီးကပြောပြတော့တာပါ။တပ်မတော်ကလက်နက်ကြီးနဲ့ပြစ်လို့တည်ဆုံးခဲ့တာဖြစ်တယ်လို့ဒေသခံတွေကပြောဆိုနေကြပါမယ်။တပ်မတော်ဖက်ကတော့သူတို့ကိုပြစ်တာမဟုတ်ပဲအဲအဖွဲ့ကပြစ်တာလို့ပြောပါတယ်။
ကျွန်တော်တို့ကဝေးလို့ဘာမှမပြောဘူးသူကအေးရခင်ဗျာလေဒီဘက်ကနေပြောမှဒီလိုကြောင့်အင်း အမြတ်တော်ရနောက်ဘက်ကန်းကနေတန်းပြတဲ့အတွက်ကြောင့်မို့အဲ့ဒီနော်စခန်းမုံမကြဘဲနဲ့ငါရွာလေးကိုကြာကြာပြီးတော့မှအဲ့မှာသဘာဝညာလုံနေတယ်ဟုတ်လားတင်းင်းလုံနေတယ်ဘာတင်းလဲ
ပြီးကြတဲ့ရက်ပိုင်းတွေကလည်းမင်းပြမျိုးနေပြန်မြောင်းကြေးရွာမှာလက်နဲ့ကြည့်ကြကြပြီးနေအိမ်တွင်းမိမွေနေတဲ့အသက်80ကျော်မျိုးသမီးတူတန်ရာရရှိခဲ့ပြီးဆေးရုံကိုပို့ဆောင်လိုက်ရပါတယ်ရခိုင်ပြည်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်လာနေသလိုမကြာခဏဆိုသလိုအရသာပြည်သူတွေဟာလည်းလက်နဲ့ကြည့်ကြကြပြီးတေဆုံးတန်ရာရရှိနေကြတာလည်းဖြစ်ပါတယ်ဒါပေမဲ့တပ်မတော်နေရခိုင်လက်နက်ကန်အဖွဲ့ကတော့အရသာတေဆုံးတန်ရာရတာတဲ့အတွက်တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွေးပြောဆိုနေကြပါတယ်ခင်ဗျာ
ခိုင်ပြင်းနေမှာဖြစ်ပေါ်နေတဲ့လက်နက်ကင်ပြိပခါတွေကို short ချနိုင်ဖို့ဂျာဝင်စစ်ဆက်ဖြစ်ရှင်းမဲ့လူလိုနေပြီလို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကအကြံပြုလိုက်ပါတယ်ရခိုင်ပြည်နယ်အပါဝင်မြန်မာနိုင်ငံကလက်နက်ကင်ပြဿနာအတွက်ဂျာဝင်စစ်ဆက်ပြနေမဲ့လူလိုနေပါပြီလားရှင်းမတိုးနိုင်ပေဖြစ်နေရတဲ့ငြင်းငြင်းဆွေးနွေးမှုတွေရှစ်ဆက်နိုင်ရေးဘလို့ဂျာကန်အဖွဲ့အစည်းလူပုဂ္ဂိုလ်မျိုးတွေကအကူအညီပေးနိုင်မလဲဆိုတာတွေကိုနိုဝင်ဘာ23ရက်ဒီတစ်ပတ်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါပါဝင်ဆွေးနွေးမိမဲ့လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-239-3855-4ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရခင်ဗျာ
။မနက်ဖြန်စနေညတရက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါရဲ့ရှင်။နောက်နှစ်နာရီကြာမှာထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေမှာတော့အမျိုးသမီးကန္တာ၊သုတဆုံလင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာစားတဲ့သတင်းပတ်စင်ကန္တာတွေကိုလည်းနားဆင်ကြရမှာပါရှင်။လိုင်းဒိုမီတာ19 kHz 15953ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုလွှင့်နေတဲ့ရေဒီယိုအစီအစဉ်တွေကိုလည်း VOA ရဲ့ Internet စာမျက်နှာ burmese.voanews.com ကနေပြီးနားဆင်နိုင်ပါတယ်ရှင်။အခုတောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမရှင
်။ NATO အမေရိကန်သမ္မတရွေးကောက်ပွဲကိုကျောင်းဝင်နောက်ဆက်ခဲ့တာရုရှားနိုင်ငံကမဟုတ်ပဲယူကရိန်းနိုင်ငံကသာဖြစ်ကြောင်းပြောဆိုနေရတာကစစ်ကူးရင်ဝတ္ထုဆန်ဆန်ပြောဆိုချက်တွေသာဖြစ်တဲ့အကြောင်းအင်ပီရိုအမျိုးသားလွန်ညွန်းကောင်စီချန်ပေးရရှိဟောင်းကသမ္မတဒေါ်နယ်ထရမ့်ပေါ်အရေးယူသင့်မသင့်စုံစမ်းစစ်ဆေးနေတဲ့အောက်လုပ်တော်မှာပြောဆိုလိုက်ပါတယ်။ရုရှားဆိုင်ရာချန်ပီယံရှီအောင်ဖီယိုနာဟေးရဲ့အောက်လွတ်တော်ထောင်လိုင်းကွန်ပီရှင်းမှာမနေ့ကထွက်ဆိုချက်ဟာသူရွေးကောက်ပွဲမှာအနိုင်ရအောင်ရုရှားကဂျာဝင်အခုညီပေးတယ်ဆိုတဲ့မမှန်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ညှင်းဆုပ်ချက်ကိုလက်ခံထားတဲ့သမ္မတထရန့်ရဲ့ပြောဆိုချက်နဲ့တော့လုံးဝကွဲလွန်နေပါတယ်။ဣဇရိုင်နိုင်ငံကို73နှစ်ကြာဦးဆောင်ခဲ့သူဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုကသူ့ပေါ်အောက်ဒီလိုက်စားမှုလိန်လယ်မှုယုံကြည်မှုဖောက်ပြမှုတွေနဲ့တရားစွဲလိုက်တဲ့လို့ရအာနာသိမ့်မှုကြိုးပမ်းမှုဖြစ်နေတုံ့ပြန်လိုက်ပါတယ်။နိုင်ငံရေးခွင့်လန်းနေရဖို့ဒေါ်လာ2,600,000လောက်တန်ဖိုးရှိတဲ့လက်ဝတ်ရေနာတွေတန်ဖိုးရှိစည်းပင်းလေးတွေရှမ်ပိန်တွေနဲ့လက်ဆောင်တွေပေးအပ်ခဲ့တာတွေကိုဝန်ကြီးချုပ်နဲ့ဇနီးတို့ကလက်ခံရယူခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဆွဲချက်တင်ထားတာဖြစ်ပါတယ်။ ICC နိုင်ငံကတရားရုံးမှာဂမ်ဘီယာနိုင်ငံဘက်ကမြန်မာနိုင်ငံကိုတရားစွဲထားတဲ့အမှုနဲ့ပတ်သက်လို့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုလည်းတွားရောက်ခုခံချေပါမဲ့ဆုံးဖြတ်ချက်ကိုကြိုဆိုတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာရုရှားတာဝန်ကြီးကပြောဆိုလိုက်ပါတယ်။နိုင်ငံကအနေနဲ့အရေးယူတာဖိအားပေးတာတွေထက်အပြူသောမဆောင်မဲ့အကူအညီတွေပေးဖို့လိုလိမ့်မယ်လို့လည်းရုရှားတံတမကြီးနီကိုလေးလက်တိုဖက်တော့ဖ်ကဒီနေ့နေပြည်တော်မှာကျင်းပတဲ့မြန်မာနိုင်ငံကုန်သွယ်ရေးများအသင်းနှစ်တရာပြည့်အခမ်းအနားတွင်မှ VOE ကိုပြောဆိုခဲ့တာလည်းဖြစ်ပါတယ်
နိုဝင်ဘာလ22ရက်တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကြေချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါအခုညနေအစီအစဉ်ထုတ်လို့ရေးမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်း Intercept 70နဲ့ Mia 73တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရဲ့ရှင်။နောက်နှစ်နာရီကြာညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 25 32တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ VO ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.